အငယ်ဦးခွန်းထုံးတို့ SNLD ပါတီအနေနဲ့ပေါ့လေဒီရက်ပိုင်းတွေအတွင်းရှမ်းပြည်နယ်မှာရှိတဲ့မြို့နယ်တွေမှာဒီပါတီရုံးခွဲတွေကိုတောက်လျှောက်ဖွင့်လှစ်နေတယ်လို့သိရတယ်ဗျာအဲ့ဒီအကြောင်းနဲ့ပတ်သက်ပြီးအရင်ရှင်းပြပေးပါခင်ဗျဟု
တ်ကဲ့ကျွန်တော်တို့ကဒီလိုပါအစအခြေခံဥပဒေမပြေမချင်းတော့ကျွန်တော်မဝင်ဘူးပေါ့ဗျာအဲ့တော့အခြေခံဥပဒေပြင်မဲ့အရေးအယံတွေရှိလာတယ်တော့ကျွန်တော်လဲဒါအစဉ်အသင့်ဖြစ်အောင်အဓိကတော့ကျွန်တော်အစဉ်လာသိပဲပေါ့ပါချာလို့ရှိရင်ကျွန်တော်ပါကြီးကြီးလာခံရှိတယ်အဲ့တော့မြို့နယ်တော်များကိုစုစည်းခြင်းတဲ့သဘောနဲ့ကျွန်တော်ရုံးတွေသွားပြီးစီရုံးပြီးဖွင့်တာပ
ါအငယ်အနေနဲ့ပြောခဲ့တယ်ပေါ့လေဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကပြင်ဖို့အရေးအယံတွေရှိလာတယ်ဆိုတော့တကယ်ပဲပြင်ဖို့အရေးအယံရှိတယ်လို့အငယ်အနေနဲ့ဘာကြောင့်ဒီလိုယူဆရတာလဲဆိုတာ
ယူဆရတယ်လို့ပေါ့ကျွန်တော်ကဒါတော့ကျွန်တော်တို့ဒီအတွေ့အကြုံရရဲ့တပြီးတော့သမားကြီးကအခုတို့ပြောလာပြီဆိုတော့လေဒါပြင်လိမ့်မယ်လို့ကျွန်တော်တို့ကတော့ထင်ကိုထင်တယ်ပြင်ကြရတဲ့အများကြီးပါအဲ့ဒီကနေလူတော်များကလည်းတောင်းစားတော့ပြင်ဖို့ကတော့ကျွန်တော်တို့မြင့်တယ်ဗျအလွာသီးသီးကပဲလက်လာရင်ချင်ရေးဖွားလည်းတောင်းတယ်အန်တီတီလည်းတောင်းတယ်နိုင်ငံရေးဖွဲ့စည်းတွေလည်းတောင်းတယ်ဒါပြီးတော့သူတို့အထက်ကလူတွေလည်းတောင်းတာပဲဟဲ့လို့သမားကဘာပြင်မယ်ပြောလာပြီ25ရာခိုင်နှုန်းတောင်းတော့တောင်းတော့ကလည်းတောင်းတယ်လွတ်တော်ကလည်းဒါကျွန်တော်တို့ဒါတွေကိုလက်ခံတယ်ဆိုတော့ပြင်ဖို့တော့အေးအောင်ရှိပါတယ်ပြင်တယ်ဆိုတာနဲ့ကျွန်တော်တို့ဝယ်မဲ့လူတွေပါဝယ်ဖို့ကြောင့်လည်းကျွန်တော်တို့ကဒီတော့ခုပြည်တွေလိုက်လည်ပြီးတော့အစည်းအုပ်တွေပါတယ်
ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်နိုင်ဖို့မျှော်လင့်ထားတဲ့ဆိုတော့တိုင်းရင်းသားတွေလိုလားနေတဲ့အချက်တွေရောဒီတစ်ခါပြင်ဆင်တဲ့အခါမှာပါလာမယ်လို့အငယ်ဦးခွန်ထုံးဦးနေတဲ့ယူဆပါလားခင်ဗျ
ဒါတော့တို့ကြည့်ရဆိုင်မဲ့လေကျွန်တော်တို့တိုင်းရင်းသားတွေကလည်းသုစုပြည်လက်နက်ကင်တိုင်းရင်းသားတွေကတစ်ပေါင်း60လက်နက်ကင်ခဲ့တယ်ဒီလက်နက်ကင်ဒေါ်လာရေးက G47 ပဲလို့စာချုပ်အရပေါ့လေတဘောတူကြီးခဲ့တာရှိတယ်သူတို့ Constitution မှာထည့်ထားတယ်ထဲ Constitution အတွက်မှာဖြစ်လို့ဆိုပြီးတော့ဒီလက်နက်ကင်ဖွဲ့စည်းရတော့ခုတ်သွားကြတယ်နောက်ပြီးတော့တာဆုတ်တဏ္ဍပြောရတဲ့ဇာတိအရဆိုတော့ညီညာရေးအတွက်ဒီရေးရေးပေါ့လေအလုံးဒိညာရေးအတွက်လုပ်ပဲဆိုတော့ကျွန်တော်တို့ကြာစင်တဲ့တိုင်းတိုင်းရလို့တဲ့ဓာတ်လူယူနဲ့ကိုယ်ပိုင်ပြရလားခွင့်တော့အခုတော့အတိုင်းသာရှိရလိမ့်မယ်လို့ကျွန်တော်ကထင်ပါတယ်
ဒီပြင်ဆင်ရေးမှာပေါ့လေပြင်ဆင်ဖို့ခက်ခဲမဲ့အချက်တွေကဘာများဖြစ်မယ်လို့အငယ်ဦးခွန်ထုံးဦးအနေနဲ့ယူဆပါလဲခင်ဗ
ျခက်ခဲတော့ရှိလားပေါ့ဗျာတော်လို့ရှိရင်ဒီပြင်ဖို့ခက်ခဲတယ်ဆိုတဲ့နေရာပါဟုတ်လားဒီ25ရာခိုင်နှုန်းကိုတို့ချော့ချဖို့ရယ်ဘာဆိုရင်25ရာမချော့ချင်ဘာဘာပြင်လို့ရမှာစင်လေအဲ့တော့အဲ့ဒီရချော့ချမယ်ဟိုတခြားကိစ္စတွေပေါ့ဗျာဒါပြီးတော့ဟိုကုကျင်ပါကိုဖန်တီးပိုင်ခွင့်ပေါ့ရှင်းမရှင်းတော့ရှမ်းပြည်ကိုရှမ်းပြည်ကတင်လိုက်တဲ့လူပဲအုပ်ချုပ်ချင်တာပေါ့ဗျာအဲ့ဒါမျိုးလေးတွေပေါ့ကိုယ်ဝန်ကြီးချုပ်ကိုအင်းအားအတိုင်းပဲဟိုလားဟိုတို့ထွန်ရေးလို့ကြော်စောလို့ခင်တော့လို့ပဲဘုံကနေအလားတလွတ်လိုက်တယ်ဒါကြောင့်ဟိုပါရှမ်းပြည်ပါအာဝင်ခွင့်မချဖြစ်ကုန်တယ်လေကိုရွှေချာဖို့လည်းများလာတယ်လေရှမ်းပြည်တည်းလဲဘာမှကြိုးပရှိခဲ့ဘူးလေအဲ့တော့အဲ့လိုမဖြစ်ရအောင်ဒီရှာတင်လိုက်တဲ့ရှာကောင်းဆောင်ဒီတိုင်းပြည်ကိုအုပ်ချုပ်စေချင်တယ်ဒါမှပဲဒါတက်တဲ့အားလုံးသူကဇားလဲလူဆိုတော့ပြီးပြီလေလေဖြစ်နိုင်မယ်အခုသွားနေတဲ့ဟာကဒီလိုမှမဟုတ်ပဲဗျာအဲ့ဒါလေးကျွန်တော်ရချင်တယ်နောက်ပြီးတော့ပြန်စားတာပစ္စည်းတွေခွဲဝေနေတယ်မှာလဲဒီဒီရခန်တွေကသူထွက်တဲ့ပစ္စည်းယူတော့နော်နည်းနည်းတော့အကျိုးခံစားခွင့်ပြရမယ်မပြီးတော့မဖြစ်ဘူးဗျာဘာလို့လဲတိုင်းပြည်မှာလဲသူပြည်နယ်မှာတော်တော်ဆိုးနေတယ်ဟိုမှာအခုဆိုလို့ရှိရင်ရှမ်းပြည်ဟာပြန်စားတာတွေထပ်ပါရဲ့နဲ့နော်ဒူဒုက္ခပြီးတဲ့ဟာဘင်းတို့နော်အဖက်တမင်းတို့ဟာထွက်ထုတ်နေတာအဲ့ဒါမဖြစ်ချင်ဘူးလေအဲ့တော့ကျွန်တော်ရတဲ့တရားစားပစ္စည်းတွေဘယ်ရောက်ကုန်မလဲကျွန်တော်တို့လူထုကိုအကျိုးမပြုပဲနဲ့ဘာမဟုတ်တဲ့ဒီဘင်းတို့နောက်ပြီးတော့ယာမတို့ဟာတွေအကုန်လုံးပဲအဖက်တမင်းတွေကခက်နေတယ်ဆိုတော့ဒါလည်းမကောင်းတဲ့လက္ခဏာတွေပဲလေသူတို့ဒါကဒီပြည်နယ်ဆိုတာဘာမှကျွန်တော်တို့ရှမ်းပြည်ဆိုတာဘာမှမလုပ်ပေးနိုင်ဘူးဆိုတော့တက်တွေပဲကျွန်တော်တို့ပြောရပါမယ်လေ
နိုင်ငံရေးပါတီတွေတော်တော်များများတော့ဒီလွတ်တော်ကနေဖွဲ့စည်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြန်လည်သုံးသပ်ရေးကော်မတီကိုကြံပြုတ်လာတွေပေးပို့ကြတာရှိတယ် SNLD အနေနဲ့ရောဒီလိုပေးပို့ခဲ့တာရှိတာ
ဗျာကျွန်တော်တို့ကဟိုဘော့တူညီမှုရခဲ့တယ်ဒီဗျာဟိုပွင့်လင်းပြောရင်ကျွန်တော်တို့လည်း UNFC ဖွဲ့ဝင်နေပဲဟာ UN နဲ့ဝင်သွားတာပဲ UN ကလည်း90ပြည့်စုံအနိုင်ရတဲ့ပါတီတွေနဲ့ဖွဲ့ထားတဲ့ဖွဲ့စည်းတစ်ခုပဲလေအဲ့တော့ဝင်သွားတယ်နောက်တော့တို့လည်းဒီလိုလာတယ်ကျွန်တော်လည်းဟိုပို့တယ်လေအဲ့တော့အခြေခံဥပဒေတစ်ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ဘောသားကိုတော့ UNFC ကိုပေးပြီးလားအဲ့တော့အခု UNFC ပါလဲ SCT နဲ့ဆိုညိအဲ့မှာပါနေတဲ့ခါကျတော့ဒီကျွန်တော် Constitution နဲ့ပတ်သက်ပြီးတော့ UNFC ကဆိုတာတို့တာဝန်ယူပြီးတော့လုပ်ပါလိမ့်မယ်အဲ့တော့ UNFC နဲ့မူတဲ့ကျွန်တော်မူတဲ့ဘာမှပြောပြမှုမရှိပါဘူ
းဒီလာမယ့်2014တို့ဒီ2015တို့ကြာရင်တချို့ကမြန်မာနိုင်ငံကြီးကအကျက်တဲကြုံနိုင်တယ်လို့လည်းခန့်မှန်းကြတာရှိတယ်အငယ်ဦးခွန်ထုံးအနေနဲ့ရောဘယ်လိုယူဆလဲ
ဒါတော့ဗျာကျပ်တော့ဖြစ်လာကြပါပဲလေအပေးယူလေးပေါ်ပါလို့ပြီးတော့လုတ်သွားရင်ရပဲတည်းတော့ဒီကိစ္စလည်းရှင်းပြလို့ရှိရင်အားလုံးဝိုင်းဝန်းဒါတော်မှရတော့ပါကိုတပါတီတစ်ဖွဲ့တော့တအုပ်စုတွေလုပ်လို့မရတော့ဘူးဒီတိုင်းပြည်အခြေအနေကအဲ့တော့အားလုံးပါဝင်ပြီးလှုပ်ရှားမှရမယ်ဒါကုဆန္ဒတော့ရှိကြတာပဲလေဒါပေမဲ့ကုဆန္ဒတခုတည်းရှင်းတယ်လို့မရဘူးရောအဲ့ဒါလေးတွေကရေးကြည့်တာပဲလေဒါအခုကချုပ်ထားတဲ့ဘိုင်းရလည်းရှိတယ်ကျွန်တော်ကလည်းချော့ပေးတယ်နောက်ပြီးတော့အခုလွတ်တော်ကလည်းဒါဘယ်လိုစဉ်းစားမလဲတော်ပြီးတော့တပိုင်းဆိုင်ရာဘယ်လိုစဉ်းစားမလဲအဲ့လိုတွေ့တဲ့ခါကျလို့ရှိရင်တော့ကျွန်တော်လွတ်တော်ပြင်မှတ်မှဒီညီလာခံတခုလုပ်မယ်ဆိုရင်အဲ့ဒီမှာလည်းကျွန်တော်ပြောဝင်ရတာကိုအဲ့တော့ပြောဝင်ရတဲ့နေရာမှာကျွန်တော်အညိနေနေနဲ့ပြောอยู่ยาบาเลย
อะคุโลဖြည့်ကြပြီးတဲ့အတွက်ဥခွန်ထုံးကို RFA ကကျေးဇူးအထူးတင်ရှိပါတယ်ဗျာ
ရပါတယ် Thank you.